ကမ္ဘောဒီးယားနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ပါလို့သမ္မတဒေါ်နယ်ထရမ့်ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကိုတိုက်တွန်းထားပါတယ်။ကမ္ဘောဒီးယားကိုဒီမိုကရေစီနှိကျအုပ်ချုပ်ရေးလမ်းကြောင်းပေါ်ပြန်ရောက်အောင်အဆူတော်လှုပ်ဆောင်မှုရဟာကျွန်တော်တို့နိုင်ငံဆက်ဆံရေးအနာဂတ်အတွက်အရေးကြီးပါတယ်လို့နိုဝင်ဘာလ၁ရက်နေ့စွဲနဲ့ဝန်ကြီးချုပ်ဟွန်ဆန်းစီပြောပို့တဲ့စာထဲမှာသမ္မတထရမ့်ကရေးထားတာကို Reuters သတင်းဌာနကတောက်ကြားနေမှာဖတ်ရတာပါ။ကမ္ဘောဒီးယားကို34နှစ်ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်းဟာလူ့အခွင့်အရေးအခြေအနေတိုးတက်အောင်လုပ်ဖို့အနောက်နိုင်ငံတွေကအပြင်းထန်တရားပြစ်တာကိုခံနေရပါတယ်။ဥရောပသမဂ္ဂ EU ကဆိုရင်ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းမဲ့အလားအလာတည်ပြောထားတာပါ။ဝန်ကြီးချုပ်ဟွန်ဆန်းကိုဖြိုချဖို့အမေရိကန်ကကြံစီတဲ့ဆိုပြီးကမ္ဘောဒီးယားကဆွဆွဲခဲ့တာကြောင့်လဲတဲ့နိုင်ငံများဆက်ဆံရေးကအဆင်မပြေပါဘူး။အတိုက်အခံကမ္ဘောဒီးယားမျိုးသားကယ်တင်ရေးပါတီ CNRP ကို2018ခုနှစ်မှာတရားရုံးကဖျက်သိမ်းလိုက်ပြီးတဲ့နောက်ကမ္ဘောဒီးယားကိုတပါတီစနစ်ကျင့်သုံးတဲ့နိုင်ငံဖြစ်သတ်မှတ်ထားကြပါတယ်။အဓိကအတိုက်အခံပါတီကိုဖျက်သိမ်းလိုက်တာကြောင့်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမတ်နေရာအားလုံးကိုဝန်ကြီးဟွန်ဆန်ရဲ့အာဏာရပါတီအနိုင်ရဖို့လမ်းပွင့်သွားစေခဲ့တာပါ။အမေရိကန်ဟာအတိုက်အခံ CNRP ကိုထောက်ခံတယ်ဆိုပြီးဝန်ကြီးဟွန်ဆန်ကဆွဆွဲထားပါဗျ။